Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တာရဲ့2019ခုနှစ်အောက်တိုဘာလ4ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနိုင်ပါရဲ့ရှင်။ကျွန်မခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လူပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်ထောင်စုမှာလူပေါင်း58ယောက်တမန်နဲ့သေဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ရာလက်စ်ဗေဂတ်စ်မြို့ကိုသမ္မတဒေါ်နယ်ထရမ့်ဒီနေ့သွားမှာဖြစ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြစ်ခတ်တွေကြောင့်ဒုက္ခရောက်နေသူလူပေါင်းတသန်း2000လောက်အတွက်အရေးပါအကူအညီဖြစ်ရှေ့လာမယ့်6လအတွင်းဒေါ်လာ434သန်းလိုအပ်တဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိငီထိုင်တဲ့သူကြီးညာပေးမှာပါ
အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်နီဗားဒါးပြည်နယ်လက်စ်ဗီဂတ်စ်မြို့ကဂီတဖျော်ဖြေပွဲကျင်းပရာကိုစစ်တပ်တွေတုံပြီးဒရဇက်ပစ်ခတ်တပ်ဖြတ်ခဲ့တာနဲ့ပတ်သက်လို
့ That was a little bit scarier just how quickly it it went you know it was 25 shots it was gone
အိုင်လန်ကီးတကီးတဲ့တူရဲ့ကိုတိုင်းကျုံဆောင်ခဲ့ရတဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြစ်ပတ်ခါတွေကြောင့်မြန်မာနိုင်ငံဘက်ခြမ်းကနေအိန္ဒိယဘင်္ဂလားဒေ့ရှ်တဲ့ဘက်ကိုထွက်ပြေးတဲ့ဒုက္ခသည်ကလေးငယ်တွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအထူးမှတ်ပုံတင်တွေထုတ်ပေးနေပါတယ်တနိုင်ငံလုံးအပြစ်ရလက်မှတ်ထိုးထားတဲ့ရှမ်းပြည်တောင်ပိုင်းကတပ်ဖွဲ့ဝင်2ဦးကိုလက်နက်ကင်ဆောင်မှုပါဝင်အမှု3ခုနဲ့တပ်မတော်ဘက်ကတရားစွဲလိုက်ပါတယ်ပြည်တွင်းစစ်ကြောင့်နေရာဆွန့်ခွာပြီးဤဒူးထစခန်းမှာခိုးလုံနေတဲ့ကရင်တိုင်းရင်းသား3000ကျော်အတွက်ရိတ်ခါဆက်လက်ရရှိရေးကရင်လူအဖွဲ့အစည်းတွေကြိုးပမ်းဆောင်ရွက်မှုတွေကိုလည်းနားဆင်ကြရမှာပါအခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မတ်တင်ဂီထိုက်တို့ကပြောပြပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာလူပေါင်း58ယောက်ထက်မနည်းသေဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ရာလက်စ်ဗေဂတ်စ်မြို့ကိုသမ္မတဒေါ်နယ်ထရမ့်ဒီကနေ့သွားရောက်မှာဖြစ်ပါတယ်။တက္ကသိုလ်မှတွင်ထိခိုက်ဒဏ်ရာရသူတွေအသက်မသေလွတ်မြောက်လာသူတွေနဲ့တွေ့ဆုံမှုရည်ရွယ်ထားသလိုလွန်ကျွေးရတပ်ဖွဲ့ဝင်တွေလည်းတွေ့ဆုံမှာဖြစ်ကြောင်းသမ္မတကခီးစင်မတိုင်မီမှာပဲပြောဆိုထားတာပါ။ဂီတာဝတ်တစ်ခုကတောင်းနေချီတဲ့လူအုပ်ထဲကိုပြစ်ခတ်ခဲ့ပြီးနောက်ကိုယ့်အကိုအဆုံးစီရင်သွားတဲ့တနသမားရဲ့တက္ကသိုလ်မှကျူးလွန်ရတဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။မန္တလေးဘေးဟိုတယ်နဲ့ကာစီနိုလောင်းစားရုံပေါ်တဲ့32ထပ်ကနေခမ်းမန်းကြီး6မိနစ်ကနေ17မိနစ်လောက်ကြောင်းတနက်နေ့ပြစ်ခတ်ခဲ့သူဟာအသက်64နှစ်အရွယ်စတီဖင်ပက်ဒေါ့ဆိုသူဖြစ်ကြောင်းလည်းအာဏာပိုင်တွေပြောဆိုထားပါတယ်။တက္ကသိုလ်မှအတွင်းနောက်ထပ်လူပေါင်း900ကျော်လည်းဒဏ်ရာရရှိခဲ့တာပါ။ဒေသခံရတပ်ဖွဲ့တာဝန်ရှိသူတူကတော့မချခင်ရက်တွေအတွင်းသတင်းချက်လက်တွေထပ်မံရရှိဖို့မျှော်လင့်ထားပြီးပြစ်ခတ်ရတဲ့အကြောင်းရင်းကိုစုံစမ်းဖော်ထုတ်နိုင်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုထားပါတယ်။တနသမားရဲ့ရည်စားဖြစ်သူမရီလူတန်လီကိုတော့အမှုနဲ့ပတ်သက်လို့အလိုရှိနေသူဖြစ်နေအာဏာပိုင်တွေသတ်မှတ်ထားပြီးစုံစမ်းစစ်ဆေးမှုမှာအရေးပါလိမ့်မယ်လို့လည်းယူဆထားကြတာပါ။တက္ကသိုလ်ဖြစ်ခဲ့တဲ့တနင်္ဂနွေနေ့မှာတော့ဖိလစ်ပိုင်နိုင်ငံမှာရောက်နေတဲ့ရည်စားဖြစ်သူဟာမနေ့အင်္ဂါနေ့မှာပဲအမေရိကန်ကိုပြန်လည်ရရှိလာခဲ့ပြီးလော့စ်အန်ဂျလိစ်အပြည်ပြည်ဆိုင်ရာလေဆိပ်မှာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ရရှိတွေကတွေ့ဆုံခဲ့ကြပါတယ်။ပြည်ခတ်မှုကျူးလွန်ခဲ့တဲ့ဟိုတယ်အခန်းထဲကနေတနက်23လနဲ့စက်တက်ပြည်နယ်အောင်တပ်ဆင်ထားတဲ့တနက်တင်12ခုအပြင်ရဲတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ဖို့ရည်ရွယ်ပုံရတဲ့ကင်မရာအများပြားဟိုတယ်အခန်းအပြင်မှာတပ်ဆင်ထားတာကိုလည်းစုံစမ်းသူတွေတွေ့ရှိထားကြတာပါ။တနသမားပိုင်တဲ့အိမ်နှလုံးမှာလည်းနောက်ထပ်တနက်26လကူရှာဖွေတွေ့ရှိထားကြပါတယ်။
ဟာရီကိန်းမုန်တိုင်းထံတင်ပေါ်တူရီကိုကျွန်းကိုမနေ့အင်္ဂါနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်သွားရောက်ခဲ့ပြီးမုန်တိုင်းကြောင့်ထိခိုက်ပျက်စီးရမှုတွေကိုကြည့်ရှုခဲ့သလိုကျွန်းကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီခေါင်းဆောင်တွေကတချို့ကတော့ပေါ်တူရီကိုကျွန်းသဘာဝဘေးဒဏ်သင့်မှုအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြသူတွေပါ။လူးဝစ်မွန်နိုစ်အမျိုးသားအစောက်တပ်အခြေစိုက်စခန်းမှာပြည်တော်စုနဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့သမ္မတထရန့်တွေ့ဆုံလာမှာတော့သမ္မတကသူ့ဘဝမှာဒီလောက်အလုပ်ကြိုးစားသူတွေနဲ့မတွေ့ကြရဘူးလို့ပြောဆိုခဲ့ပါတယ်။မုန်တိုင်းထံတင့်သူတွေပြန်လည်ထူထောင်ရေးပြည်ထောင်စုဝန်ထမ်းတွေနဲ့စစ်တပ်ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုသမ္မတထရန့်ကခီးစဉ်အတွင်းမှာအမွှန်းတင်ပြောဆိုခဲ့တာဖြစ်ပါတယ်။မုန်တိုင်းထံတင့်ပြီးတဲ့နောက်သတင်းတစ်ပတ်ကျော်ကြာတဲ့အထိရေးနဲ့တခြားလိုအပ်တဲ့အသုံးအဆောင်တွေပြတ်လတ်ခဲ့တဲ့ပေါ်တူရီကိုကျွန်းပေါ်ကမုန်တိုင်းထံတင့်သူတွေကိုအကူအညီပေးတာမှထိထိရောက်ရောက်မရှိသလိုအချိန်ဆွဲခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါတယ်။သမ္မတထရန့်ရဲ့ခီးစဉ်ပြီးဆုံးပြီးမကြခင်မှာပဲပေါ်တူရီကိုကျွန်းကသေဆုံးသူအရေအတွက်ကို16ဦးကနေ34ဦးထိအာဏာပိုင်တွေကတိုးလိုက်ပါတယ်။နယူးအော်လန်မှာ2005ခုနှစ်ကတိုက်ခတ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းကက်ထရီနာကြောင့်လူပေါင်း1800ကျော်သေဆုံးရမှုနဲ့နှိုင်းယှဉ်ပြီးသေဆုံးသူအရေအတွက်ယွံနေတာကိုသမ္မတကနှိုင်းယှဉ်ပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
စပိန်နိုင်ငံမှာတီးခြားခွတ်ထွက်ရေးအတွက်တနင်္ဂနွေနေ့ကလူလူဆန္ဒခံယူပွဲကျင်းပခဲ့တဲ့ကတလုနီးယားဒေသအာနာပိုင်တွေကိုစပိန်ပြည်စတော့တာမြောက်ဖိလစ်ကပြစ်တင်ရှုတ်ချလိုက်ပါတယ်။စပိန်နိုင်ငံအရှေ့မြောက်ဘက်ဒေသမှာရတပ်ဖွဲ့ရဲ့နေနေနေတဲ့ကြားကပဲလူပေါင်းထောင်ချီပြီးလမ်းပေါ်ထွက်ဆန္ဒပြနေခြင်းမှာတိုက်ပွဲမှာညှဉ်းပန်းချဖို့စပိန်ပြည်ကတိုက်တွန်းလိုက်တာပါ။စပိန်ဆိုရအထူးသဖြင့်ဘီယင်းအနေနဲ့စပိန်နိုင်ငံညီညွတ်ရေးကိုကာကွယ်ရမှာဖြစ်ပြီးလူပေါင်းနှစ်သန်းသုံးသန်းလောက်ရဲ့သဘောထားကိုအလေးမထားနိုင်ကြောင်းမနေ့တုန်းကနိုင်ငံတော်ကိုပြောကြားတဲ့မင်းကွန်းမှာစပိန်ပြည်ကပြောဆိုသွားပါတယ်။လူလူဆန္ဒခံယူပွဲဟာတရားဝင်အတိမဖြစ်ကြောင်းစပိန်ဆိုရကပြောဆိုထားပေမဲ့ကတလုနီးယားဒေသခေါ်ထွေလို့ရှာမှုခေါင်းဆောင်တွေကတော့မကြာခင်ရပိုင်းအတွင်းလွတ်လပ်ရေးကြေညာဖို့တနေ့တန်ချထားကြတာပါ။ဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေနဲ့မညီဘူးလို့စပိန်ဘ ਹੁ ဆိုရတရားရုံးတွေကသတ်မှတ်ထားတဲ့လူလူဆန္ဒခံယူပွဲမှာဒေသခံတွေမမပေးနိုင်အောင်ရတဖွဲ့ကဟန်တာဖို့ကြိုးပမ်းရကလူပေါင်း900နီးပါးဒဏ်ရာရခဲ့ကြောင်းလည်းဒေသခံအာဏာပိုင်တွေကပြောဆိုထားပါတယ်။ဆန္ဒခံယူပွဲမှာမဲပေးခဲ့သူတွေနဲ့90ရာခိုင်နှုန်းကစပိန်ကနေခွဲထွက်ရေးကိုထောက်ခံခဲ့ကြကြောင်းကတလုနီးယားဒေသအာဏာပိုင်တွေပြောဆိုထားကြပြီးရှင်မတုံးနောက်ဆုတ်ဖြစ်နေတဲ့ပြဿနာကိုနိုင်ငံတကာကကြောင်းဝင်ဖြေရှင်းပေးဖို့လည်းတောင်းဆိုထားပါတယ်
။ဓာတုဗေဒဆိုင်ရာနိုဘယ်ဆုရှင်တွေအဖြစ် Rick Dubochယွာဟင်ဖရန့်နဲ့ရစ်ချတ်ဟန်ဒါဆန်တို့ကိုရွေးချယ်လိုက်ပါတယ်။ဇီဝမော်လီကျူးတွေရဲ့ပုံရိပ်တွေထုတ်ရမှာကောင်းမွန်ရှင်းလင်းအောင်ဆောင်ရွက်ခဲ့မှုအတွက်အခုလိုရွေးချယ်ခံရတာပါ။တော်ဝင်ဆွီဒင်သိပ္ပံအသင်းကြီးကဓာတုဗေဒဆိုင်ရာနိုဘယ်ဆုရှင်တွေကိုဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်တာဖြစ်ပြီးစုကြေးကတော့ဒေါ်လာ1,300,000ရရှိမှာဖြစ်ပါတယ်။မော်လီကျူးတွေရဲ့ပုံရိပ်တွေကိုသုံးဖက်မြင် 3D တွေနဲ့ထုတ်နိုင်မဲ့နည်းလမ်းကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခဲ့ကြတဲ့ဒီသိပ္ပံပညာရှင်တွေရဲ့ဆောင်ရွက်ချက်ဟာဆိုရင်ဇီဝဓာတုပညာရဲ့နယ်ပယ်အတွက်ခေတ်သစ်တစ်ခုကိုစောင့်ကျဉ်ပေးခဲ့တာဖြစ်တယ်လို့လဲတော်ဝင်ဆွီဒင်သိပ္ပံအသင်းကြီးကပြောဆိုပါတယ်။သူတေသနာပြုလေ့လာသူတွေအနေနဲ့အရင်တုန်းကတခါမှမမြင်ခဲ့ဘူးတဲ့ဇီဝဓာတုလဲပတ်မှုစနစ်ကိုပုံဖော်လာနိုင်ပြီးတော့ဒါဟာဆိုရင်သက်ရှိတွေရဲ့ဓာတုစနစ်အခြေခံတွေကိုနားလည်ဖို့နဲ့ဆေးဝါးဖွံ့ဖြိုးတိုးတက်ရေးတို့အတွက်ပါအရေးပါတယ်လို့လဲတော်ဝင်ဆွီဒင်သိပ္ပံအသင်းကြီးကပြောဆိုလိုက်ပါတယ်ရှင
်။ VOA American အသံညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 1.683 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းမြန်မာပိုင်းစီစဉ်ရဲ့ဗတ်တုနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ခွက်တွေကြောင့်ကလေးငယ်တွေပါဝင်ဒုက္ခရောက်နေသူလူပေါင်း1,300,000လောက်အတွက်အရေးပေါ်အကူအညီဖြစ်ရှေ့လာမဲ့6လအတွက်ဒေါ်လာ434သန်းလိုအကြောင်းကုလသမဂ္ဂကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မှာတကြောပြန်ပေါ်ပေါက်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတွေရပ်တည်ရှင်သန်နေရေးအတွက်အကူအညီတွေတိုးမြှင့်ပေးဖို့လိုအပ်ကြောင်းလဲဘင်္ဂလားဒေ့ရှ်အခြေဆိုင်ကုလသမဂ္ဂဌာနကိုယ်စားလှယ်ရောဘတ်ဝတ်ကင်းစ်ကပြောဆိုခဲ့တာပါ။ဒီလိုအကူအညီလိုအပ်နေသူတွေကိုကူညီဖို့ကုလသမဂ္ဂကဒေါ်လာ12သန်းပေးရမယ့်ကြောင်းလူသားချင်းစာနာမှုရေးရနဲ့အရေးပေါ်အကူအညီပေးရင်ညှိနှိုင်းဆောင်ရည်ကုလသမဂ္ဂလက်ထောက်တွင်းမှုချုပ်မက်လိုကကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲအခုလိုထပ်မံပြောဆိုလိုက်တာပါ။အော်ဂူလာ25ရက်နေ့က ARS စွန်းရအုပ်စုကရဲကင်းစကန်30လောက်ကိုဝင်ရောက်တက်ခတ်ခဲ့ပြီးတော့နောက်ဆက်တွဲမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေနဲ့အတူအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ရကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူပေါင်း9000ကျော်ရှိနေကြောင်းလဲကုလသမဂ္ဂကခန့်မှန်းထားတာပါ။ဒီလူတွေအတွက်အခြေခံလိုအပ်ချက်တွေဖြစ်တဲ့အစားအစာရေမိန်လာနဲ့စေဝါပါဝင်အကူအညီတွေအရေးကြီးလိုအပ်နေကြောင်းလဲကုလသမဂ္ဂလက်ထောက်တွင်းရေးမှူးချုပ်မက်လိုကော့ကမနေ့ကဘင်္ဂလားဒေ့ရှ်တက္ကသိုလ်တွေကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မြန်မာအာဏာပိုင်တွေကိုကုလသမဂ္ဂအမျိုးသမီးများနဲ့ကလေးအခွင့်ရေးဆိုင်ရာကော်မတီတွေကဒီကနေ့ဗုဒ္ဓဟူးနေ့မှာတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့တလခွဲအတွင်းရိုဟင်ဂျာမွတ်စလင်တိုင်းနယ်ချီထွက်ပြေးခဲ့ရတာလို့လဲကုလသမဂ္ဂကပြောဆိုထားတာပါ။တပ်ဖြတ်ခံရမှုတွေအထမပြုကျင့်ခံရတာတွေအင်အားသုံးမောင်းထုတ်ခံရတာတွေအပါအဝင်စိုးဝါးလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ရိုဟင်ဂျာအမျိုးသမီးတွေကလင်းငယ်တွေကြုံရမယ့်အရေးပေါ်မှာအထူးပဲစိုးရိမ်နေလို့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးနဲ့ကလေးအခွင့်ရေးဆိုင်ရာကော်မတီတွေကကြေညာချက်ထုတ်ပြောဆိုတာဖြစ်ပါတယ်။ဒီလိုချိုးဖောက်မှုတွေဟာလူသားမျိုးနွယ်စုအပေါ်ဆန့်ကျင်ကျူးလွန်တဲ့ယာစွန့်မှုမြောက်လာနိုင်တယ်လို့စစ်တပ်နဲ့တခြားလုံခြုံရေးတပ်ဖွဲ့တွေကကျူးလွန်နေကြတဲ့ဒီလိုတုံးလှုပ်ခြောက်ခြားပွေရာလူခွင့်ရေးချိုးဖောက်မှုတွေကိုအဆုံးမတတ်နိုင်ဖြစ်မဲ့အရေးပေါ်မှာလည်းအထူးပဲစိုးရိမ်နေလို့ကြီးညာချက်မှာဖော်ပြပါရရှင်
။ကမ္ဘောဒီးယားနိုင်ငံမှာဆိုးရွားကိုဖြုတ်ချဖို့ချန်စီမှုနဲ့ဆက်နွယ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖန်ဆီခံရမယ့်ရင်ဆိုင်နေတဲ့ထိတ်တဲအတ ိုက်ခတ်အမျိုးသမီးလွှတ်တော်မှအခုနောက်ဆုံးနိုင်ငံကနေထွက်ခွာသွားပါတယ်။ဆစ်ဆွဲမှုနဲ့ပတ်သက်နိုင်တဲ့ကြံလူတွေကိုပါအရေးယူမယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောဆိုလိုက်ပြီးနောက်တနေ့အင်္ဂါနေ့မှာပဲကမ္ဘောဒီးယားအမျိုးသားကက်တင်ရေးပါတီ CNRP ဒုက္ခမူဆိုချွာကပနမမျိုးတော်ကနေထွက်ခွာသွားခဲ့တာပါ CNRP ပါတီခေါင်းဆောင်ခမ်ဆိုခါကိုတော့စက်တင်ဘာလ3ရက်နေ့မှာပဲနေင်ကဖမ်းဆီးခေါ်ဆောင်သွားပြီးနိုင်ငံတော်ပုံကံမှုနဲ့အရေးယူထားပါတယ်ကမ္ဘောဒီးယားနိုင်ငံမှာဒီမိုကရေစီရဲ့လှုပ်ရှားမှုတစ်ခုလုပ်ဖို့အမေရိကန်ရဲ့အကူအညီရရှိခဲ့ကြောင်း2023ခုနှစ်ကဗီဒီယိုမှတ်တမ်းတစ်ခုမှာပြောကြားခဲ့တဲ့မှတ်ချက်တွေပေါ်အခြေခံပြီး CNRP ပါတီခေါင်းဆောင်ကိုတရားစွဲဆိုခဲ့တာဖြစ်ကြောင်းလည်းအစိုးရကပြောဆိုထားတာပါကမ္ဘောဒီးယားအစိုးရအစိုးရအရာရှိတယောက်ရဲ့သတိပေးချက်ရရှိခဲ့ပြီးနောက်မှာပဲဒုဥက္ကဋ္ဌမူဆိုချွာတင်းရှောင်ခဲ့တာဖြစ်ကြောင်းလည်း CNRP ပါတီအစိုးရအရာရှိတယောက်က Twitter လူမှုကွန်ရက်ကနေမနေ့ကပြောဆိုခဲ့ပါတယ်ပါတီဥက္ကဋ္ဌအဖမ်းခံရပြီးတဲ့နောက်ပိုင်း CNRP ပါတီလွှတ်တော်မှတ်တွေကထက်ဝက်နီးပါးနိုင်ငံကနေတင်းရှောင်သွားခဲ့ကြတာပါကမ္ဘောဒီးယားနိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာတွေလူခွန်ရေးအုပ်စုတွေကိုအကြီးအကျယ်နှိမ်နှင်းခံရရင်မှာပဲ CNRP ပါတီဥက္ကဋ္ဌဖမ်းဆီးခံရတာဖြစ်ပါတယ်ဆယ်စုနှစ်သုံးခုလောက်တိုင်းပြည်ကိုအုပ်ချုပ်နေတဲ့ဝန်ကြီးချုပ်ဟွန်ဆန်းကအနာဂတ်ဆက်လက်ထိန်းချုပ်ဖို့ရည်ရွယ်ပြီးရှင်းနှစ်ထဲရွေးကောက်ပွဲကျင်းပမယ်အချိန်မှာပဲအတိုက်ခံတွေကိုဖိနှိပ်တဲ့အနေနဲ့နှိမ်နှင်းမှုတွေလုပ်ခဲ့တာလို့လည်းအများကမြင်နေကြပါတယ်
။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ဂျူပါတန်ယုံကတန်ဝင်တန်း15ယောက်ကိုနိုင်ငံတွေကနေထွက်သွားဖို့အမိန့်ထုတ်ထားကြောင်းအမေရိကန်အစိုးရကဂျူပါအစိုးရကိုအသိပေးခဲ့တဲ့အပေါ်မှာတုံ့ပြန်ချက်အမျိုးမျိုးထွက်ပေါ်နေပါတယ်။ဂျူပါတန်ဝင်တန်းနေ9ရက်အတွင်းနိုင်ငံတွေကနေထွက်သွားရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနအကြီးတန်းတာဝန်ရှိသူတယောက်ကသတင်းထောက်တီကိုမနစ်အင်ကာနေကပြောတာပါ။ဂျူပါနိုင်ငံဟာဘာနာမြို့ကအမေရိကန်တန်ယုံဝင်တန်းတွေရဲ့ကျန်းမာရေးကိုထိခိုက်စေတဲ့အဖြစ်မဖော်နိုင်သေးတဲ့တိုက်ခိုက်မှုကြောင့်အမေရိကန်တန်ယုံဝင်တန်းတွေရှော့လိုက်တယ်လို့ကြေညာခဲ့တာတပတ်မပြည့်ခင်မှာပဲအခုလိုဂျူပါတန်ဝင်တန်းတွေကိုနှင်ထုတ်တာဖြစ်ပါတယ်အမေရိကန်ရဲ့လုပ်ရက်ကအခြေမြစ်မရှိလက်တင်ခံနိုင်စရာမရှိဘူးလို့တုံ့နှုတ်ပြောဆိုပြီးဂျူပါနိုင်ငံခြားရေးဝန်ကြီးကကန့်ကွက်ရှုတ်ချလိုက်ပါတယ်ရှင
်ပုထုနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ခီထိုက်တို့ကြေညာပေးသွားတာပါဒီညနေခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်ခေတ်သစ်သမိုင်းမှာအဆိုးဆုံးပြစ်ခတ်မှုနဲ့ပဲစပါရစေရှင်။ခီးသွားတွေနဲ့အမျက်စီကားလေးရှိတဲ့နီဗာဒါပြည်နယ်လတ်စ်ဘီဂတ်စ်မြို့ကစိတ်နှလုံးမချမ်းမြေ့ပွဲရဖြစ်ရဆိုအကြောင်းတနင်္လာနေ့မှာအားလုံးသိရှိခဲ့ရပါတယ်။အမေရိကန်ခေတ်သစ်သမိုင်းမှာအဆိုးရွားဆုံးပြစ်ခတ်တပ်ဖြတ်မှုကြီးအတွင်လူပေါင်း59ဦးသေဆုံးသွားတယ်လို့900ကျော်ဒဏ်ရာရသွားပါတယ်။တနတ်သမားဟာအသက်64နှစ်အရွယ်စတီဗင်ပက်ဒော့ဖြစ်ပြီးတော့ကာစီနိုဟိုတယ်ရဲ့32လွှာကနေလူပေါင်း 12,000 လောက်လာရောက်တဲ့ဂီတဖျော်ဖြေပွဲကျင်းပရာကိုပြစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းရဲတွေကပြောပါတယ်။ပက်ဒော့ရဲ့ဟိုတယ်ခန်းကနေတနတ်အများပြားကိုရှာတွေ့ခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအတွင်းတနတ်တွေကိုဘာကြောင့်အခုလိုအလွယ်တကူဝယ်ယူရောင်းချနေနိုင်တာလဲဆိုတာမေးခွန်းတွေထုတ်လာကြပါတယ်။ VOA သတင်းတောက် Caroline Presti ရဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်။
လတ်စ်ဗီဂတ်စ်မြို့ကိုအလဲပတ်လာရောက်သူတွေလည်းတနက်ပြစ်ကြည့်နှံကြပါရယ်လက်နက်ကင်ဆောင်ခွင့်တင်းတင်းကြပ်ကြပ်ပိတ်ပင်ထားတဲ့နိုင်ငံကအလဲလာရောက်သူတွေကိုတနက်အယောင်ဆိုင်တွေတနက်ပြစ်ကွင်းတွေကဆွဲဆောင်နေပြီးတနာယီကိုဒေါ်လာ90လောက်ပေးုံနဲ့ပစ္စတိုဒါမှမဟုတ် M16 မောင်းပြန်တနက်တွေကိုပြစ်ခတ်နိုင်ပါရယ်တနက်ပြစ်ခတ်တဲ့အတွေ့အကြုံကိုအိုင်ယာလန်ကခီးသွား Alan Apps ကအခုလိုပြောပြပါရယ
် That was a little bit scary
နည်းနည်းတော့ကြောက်စရာကောင်းပါရယ်2မိနစ်လောက်အတွင်းမှာ25ကြက်လောက်ပြစ်နိုင်တာဆိုတော့ဘလောက်တောင်မြန်လိုက်လဲဗျာ
ဂီတဖျော်ဖြေပွဲကလူအုပ်စုကိုတနတ်သမားကပြစ်ခတ်ခဲ့တယ်ဆိုတဲ့သတင်းဟာတနင်္လာနေ့အရောက်မှာတော့ကဘာတလွှားကြက်ရက်ခဲ့သွားပါတယ်32ထက်ကဟိုတယ်ကန်းကနေ Steve Paddock ကပြစ်ခတ်ခဲ့တာဖြစ်ပြီးတနတ်အလက်20ကျော်သူခန်းတွင်းကရှာတွေ့ခဲ့တယ်လို့ရဲတွေကပြောပါတယ်တနတ်သမားကင်ဆောင်ပြစ်ခတ်ခဲ့တဲ့ M16 မောင်းပြန်တနတ်မျိုးပိုင်ဆိုင်သူ Bob Irwin ကသူတနတ်ဟာတရောင်ချင်းသာပြစ်ခတ်လို့ရပြီး American ပြည်တော်စုအတွင်တရားဝင်ဝယ်ယူလို့ရတယ်လို့ဆိုပါတယ်ဒါပေမဲ့လည်းပက်ဒေါက်ကင်ဆောင်ထားတဲ့တနက်ကတော့ကြည်တွဲလိုက်ပြစ်ခတ်လို့ရအောင်ပြုပြင်ထားတယ်လို့ဆိုပါရယ်တနက်အယောင်ဆိုင်နဲ့တနက်ပြစ်ကွင်းဖွင့်လှစ်ခဲ့မှုတဲ့ Bob Irwin က
An individual cannot make
1986ခုနှစ်မေလ19ရက်နေ့ကလေးကအတွဲလိုက်ပြစ်ခတ်နိုင်တဲ့စစ်တနက်တွေဝယ်ယူခွင့်မရှိတော့ပါဘူး
တနက်သမားပက်ဒေါက်ကသူ့ရဲ့တနက်စနစ်လက်မှာကြည်တွဲလိုက်ပြစ်ခတ်လို့ရအောင်တက်ဆင်အသုံးပြုရတဲ့ Bank Stock တက်ဆင်ထားခဲ့တယ်လို့လက်နေရေးကကြွင့်သူတွေကပြောပါရယ်ဒါဟာနည်းပညာသစ်တစ်ခုဖြစ်ပြီးတရားဝင်အသုံးပြုခွင့်လည်းရှိတယ်လို့ဆိုပါရယ် Bank Stock ကိုဒေါ်လာ100လောက်နဲ့အွန်လိုင်းမှာအလွယ်တကူဝယ်ယူလို့ရနိုင်ပါတယ် နေဗာရာပြည်နယ်မှာတနက်ဝယ်မယ်ဆိုရင်ဝယ်ယူသူရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးဖို့လိုပြီးကိုနဲ့အတူတည်ယူကင်ဆောင်မယ်ဆိုရင်လည်းခွင့်ပြုချက်လိုအပ်ပါတယ်။ဒါ့အပြင်လည်းတနက်အသုံးပြုပြီးအကြမ်းဖက်မှုတားဆီးရေးဥပဒေစံတာကတော့နေဗာရာပြည်နယ်ရဲ့လက်နက်ဥပဒေကြောင့် C- အဆင့်သာပေးထားပါတယ်။ဖက်တော့ကပြည်နယ်နဲ့ပြည်တော်စုဆိုင်ရာဥပဒေတွေနဲ့အညီသူတို့ဆိုင်တွေမှာတနက်အချို့ဝယ်ယူခဲ့ကြောင်းတနက်ဆိုင်ပိုင်ရှင်နှစ်ဦးကပြောပါတယ်။အဝင်က
This is not a good guys with guns.
That guy da ro ho bare. Da ime lu zo du wa pye mu ju lun na phit pi. Da ga upare chho paw chin du du chao ya swe mu da phit bare.
Tanin ngri ne nya ga gita phyo pye bwa ko pye khat mu twin absent tu tan nge chin ni ha a pye alo a ka kwe yu ga ja ba di de.
After being involved in that after shooting the gun.
Tan pye ji bi naw bai dilo a chin ni myo ko le chong la ya ro. Tan na ko po bi san chin bare. Sine da ja upare ne a nyi thain chou tha de win chin ma so yin no ba pyatana ma ma shi nai ma u.
ဒါပေမဲ့အခုလိုဟိုတယ်ကမ်းမှန်တယ်ရန်ကိုခွဲပြီးပြစ်ခတ်မှုမျိုးကိုတားဆီးဖို့ကတော့တိတ်လွယ်ကူလာတာတော့မဟုတ်ဘူးလို့သုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုအောင်အောင် Last Speakers မျိုးကပြစ်ခတ်မှုအကြောင်းကိုပြောပြသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်ပါမယ်ရှင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြစ်ပခတွေကြောင့်မြန်မာနိုင်ငံဗက်ချန်းကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးလာတဲ့ဒုက္ခသည်ကလေးငယ်တွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအထူးမှတ်ပုံတင်ကတ်တွေထုတ်ပေးနေပါတယ်။ပြီးခဲ့တဲ့ဩဂုတ်လကစလို့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေထဲမှာကလေးငယ်2သိန်းကျော်ပါတယ်လို့ကုလသမဂ္ဂကပြောထားတဲ့အကြောင်း Writer သတင်းတပုတ်ကိုအခြေခံပြီးမခင်ပြူတွေကပြောပြပါမယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးလာတဲ့ဒုက္ခသည်9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပြီးဒီအထဲမှာတဝက်ကျော်ဟာကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။အခုကဘင်္ဂလားဒေ့ရှ်အစိုးရကဒီဒုက္ခသည်ကလေးငယ်တွေနဲ့ပတ်သက်တဲ့ကိုယ်ရေးချက်လက်တွေကိုရယူပြီးဓာတ်ပုံတွေကမှတ်ပုံတင်ထားတဲ့အထူးသတိခံကပ်ပြားတွေထုတ်ပေးနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ခီးသွွားလက်မှတ်နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာညွှန်ကြားရေးမှူးမိုဟာမက်အက်ရှရာဖူဇမန်ကပြောပါတယ
်။ Okay, we are here capturing the biometric information as well as their name.father's name mother's name their age when they came to
Bangladesh မိဘအမည်အသက်အရွယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဘယ်ချိန်မှရောက်တယ်လဲနေရာလိပ်စာအပြည့်စုံသူတို့နေခဲ့တဲ့ရွာဒေသရဲစခန်းစတဲ့ဒီအချက်အလက်တွေအပြင်လက်ပွေတွေကိုပါကျွန်တော်တို့ယူပါတယ်တကယ်တော့လူဝင်မှုကြီးကြပ်ရေးနဲ့ခီးသွွားလက်မှတ်ဆိုင်ရာဌာနကလှုပ်ဆောင်နေတာဖြစ်ပြီးတော့ဒီလိုလုပ်တဲ့နေရာမှာဘင်္ဂလားဒေ့ရှ်စစ်တပ်နဲ့နေကြားဆောင်တပ်ဖွဲ့တွေကကူညီပေးပါတယ
်ဒုက္ခသည်တွေအထွေလူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးရမှာအခြားကူဖြစ်ဖို့အတွက်အခုလိုအထူးမှတ်ပုံတင်ကပ်ပြားတွေထုတ်ပေးနေတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါရယ်။ဒါဟာလူကြီးတွေကိုထုတ်ပေးတဲ့ကပ်ပြားနဲ့လဲဆင်တူပြီးတော့ကလေးတွေကတော့လေဘင်းမှာဆွဲထားရတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်နက်ကန်အကြမ်းဖက်အဖွဲ့အာဆာကမြန်မာလုံခြုံရေးကင်းစခန်း30ကျော်ကိုပြီးခဲ့တဲ့ဩဂတ်လအတွင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ရဲ့နေမြေရှင်းသင်းမှုတွေအတွင်းမှာသူတို့ရဲ့ကြေးရွာတွေအများပြားမိရှုခံရပြီးနှိပ်စက်ညှဉ်းပန်းခံရတာတွေရှိခဲ့တယ်လို့ထွက်ပြေးလာတဲ့ဒုက္ခသည်တွေကပြောပါရယ်။
ဒီတိုင်းအားရဇလုံကိုရကြတဲ့ဘယ်ရှာမရှိဇလုံကိုကြေမလာတီရီ
စစ်တပ်ကကျမတို့ကိုအများကြီးညင်ပန်းနှိပ်စက်ပါတယ်ကျမတို့ကိုယ်ပိုင်ပစ္စည်းတွေကိုလူရယူကြတယ်အခုပို့ထားတဲ့အဝတ်တထည်ကိုတခုနဲ့ပဲကျမအိမ်ကနေထွက်ပြေးခဲ့ရတာ
ပါဒူရဘန်ကလေးဗရာဒီကလေးမနီလာလာလာခိုက်တဲ့မဂူလီမကြီ
းတို့ကကျွန်တော်တို့အိမ်တွေကိုမီးရှို့တယ်လူတွေကိုတော့ရိုက်ပါတယ်အဲ့လိုတိုက်ခိုက်လာတော့ကျွန်တော်တို့ရွာသားတွေလည်းကြောက်လန့်ပြီးဥတေရပြေးကြတာပါကျွန်တော်ဆွေမျိုးတွေနဲ့ရွာသားတွေအများပြားပျောက်နေတော့မှကျွန်တော်တို့ကတော့ဒီကိုရောက်လာပြီးအသက်အန္တရာယ်ကနေလွတ်ခဲ့ပါတယ
်မြန်မာနိုင်ငံအထွေထွေပြပခါတွေကြောင့်အိုးဝင်ဆုတ်ခွာထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်9,900ရှိပြီးဒီဒုက္ခသည်တွေအတွက်အစားအစာတောက်သုံးရည်နဲ့ခိုးလုံစရာအပါအဝင်တခြားကူညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂနဲ့ဒုက္ခသည်တွေကိုခိုးလုံခွင့်ပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကပြောပါရယ်မြန်မာနိုင်ငံတဲကနေရိုဟင်ဂျာဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်ပြေးနေတာကိုထောက်ပြပြီးဒါဟာလူမျိုးတုံးတက်ပြတ်မှုဖြစ်တယ်ဆိုပြီးတော့လည်းနိုင်ငံတကာကဆွဆွဲပြောဆိုနေတာပါမြန်မာဆွေရကတော့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပြီးလုံခြုံရေးတပ်ဖွဲ့တွေအနေနဲ့အကြမ်းဖက်အာဆာအဖွဲ့ကခြေမုံနဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာရှိတယ်လို့တုံ့ပြန်ထားပါတယ်ရှင
်။မကင်ပြူထွေပြောပြသွားတာပါရှင်။အခုရှမ်းပြည်နယ်တောင်ပိုင်းကိုလည်းကြည့်ကြရအောင်ပါ။မြမတမ်ဘရော့ကဖမ်းဆီးထားတဲ့ NCA အပြစ်ရက်တောင်ပိုင်းရှမ်းပြည်တမ်ဘရော့တပ်ဖွဲ့ဝင်2ဦးကိုလက်နက်ဆက်သွယ်ရေးအကောက်ခွန်စတဲ့အမှုသုံးမှုနဲ့ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့တရားရုံးမှာဆွဲချက်တင်ထားပါတယ်။ RCSS ဘက်ကလက်နက်မှုတစ်ခုကိုသာလက်ခံထားကြောင်းနဲ့တရားရုံးဆုံးဖြတ်ချက်ကိုစောင့်ကြည့်ပြီးမှရှေ့ဆက်စီစဉ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲမြမငင်းချမ်းရေးကော်မရှင်အနေနဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UWSC ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့မိုင်းလာတပ်ဖွဲ့နှစ်ဖွဲ့ကိုတွေ့ဆုံသွားမယ်အခြေအနေရှိပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းကစုံစမ်းတင်ပြထားပါတယ်ရှင်။
ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်အခြေဆိုင်တပ်မတော်ဘက်ကနေတောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ဝင်အုပ်ကိုအမှု၃ခုနဲ့ဆွဲဆူထားပြီးမြက်တရားရုံးကနေလက်နက်ကင်ဆောင်တဲ့အမှုတစ်ခုတည်းလက်ခံထားတယ်လို့ကျိုင်းတုံမြုပ် RCSS ဆက်ဆံရေးရုံးတာဝန်ခံသူပူမူကြီးစိုးမင်းကအခုလိုပြောပါတယ
်။မိုင်းဆက်တပ်ကစစ်မှုကသုံးမှုလို့တင်ထားတာပေါ့။ကျွန်တော်တို့ RCSS ရဲ့ပေါ်နေရာခန့်ခံရတဲ့အမှုကိုတပ်မတော်သုံးမှုတဲ့သူတို့ဖွင့်ထားတာပေါ့။အမှုကလက်နက်အနောက်ကုတ္တရာကပတ်ပြောဆက်ဆက်တွေမှုနောက်တစ်ခုကအတောက်အခုတွေပေါ့အဲ့လိုတင်ထားတယ်လေ။သုံးမှုတော့ဒီဘက်ကတရားရုံးတွေကတရားသူကြီးတွေကသူတို့ကတော့သာခိုင်လုံမှုပေါ့အခုကစစ်မှုကတစ်ခုပဲရှိရတယ်လက်နဲ့ဆိုင်ဆောင်မှုပေါ့စစ်မှုပဲဖွင့်ထားတယ်
တရားဆွဲဆိုခံရသူသတ္တနှူးကိုစက်တင်ဘာလ29ရက်နေ့တုန်းကယုံချင်းထားပေမဲ့တရားရေးတာဝန်ရှိသူတွေရောက်မလာခဲ့တာကြောင့်လာမယ့်အောက်တိုဘာလ9ရက်နေ့မှာထပ်မံယုံချင်းခဲ့တယ်လို့လဲဒုဗိုလ်မှူးကြီးစိုးမင်းကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကမိုင်းပြင်းမြို့နယ်မိုင်းပူးလုံအုပ်စုဟိန်ကင်ရွာတွင် RCSSSA တပ်ဖွဲ့ဝင်နှူးဖြစ်တဲ့ဆိုင်းစေးလုံနဲ့ဆိုင်းလုံတို့ကိုမိုင်းဆခြေဆိုင်ခမရ9နှစ်ခွန်စစ်ကြောင်းကနေဖမ်းဆီးသွားခဲ့ပြီးကျိုင်းတုံမြို့အကျဉ်းထောင်မှာလွှဲပြောင်းချုပ်နှောင်ထားခဲ့ပါတယ်ဒီလိုဖမ်းဆီးခဲ့စဉ်တွင် RCSF ကတနက်နှစ်လဲဆက်သွေးရေးစကားပြောဆက်နဲ့ငွေတချို့ကိုတမ်မတော်ဘက်ကသိမ်းဆီးခဲ့ပြီးအခုလိုတရားစဲဆိုခဲ့တာပါ RCSF ကတော့တရားရုံးဆုံးဖြတ်ချက်ပေါ်မူတည်ပြီးတော့ရှေ့ဆက်လှုပ်ဆောင်သွားမယ်လို့လဲသူ့ပုံမူကြီးစိုးမင်းကပြောပါတယ်
တို့တရားသူကြီးတွေဘယ်လိုဖက်ထားတယ်လဲဆိုပြီးတော့ကျွန်တော်တို့ဒီကနေခောက်ပြီးရောက်စီဖြစ်ပြီးတော့ကျွန်တော်တို့ဟိုစာပြန်ပြင်မှာပေါ့နော်တစ်ဆင့်ဒီတစ်ဆင့်ပေါ့နော်
တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ကမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူသားပြင်မယ်လဲတပ်မတော်နဲ့မကြာခဏဆိုသလိုစစ်ရေးပြည်ပခတွေဖြစ်ပွားနေပါတယ်ဒီလိုစစ်ရေးပြည်ပခဖြစ်ပွားနေပြင်မယ်လဲအပြည့်ရပူးသွဲစောင့်ကြည့်ရေးကော်မတီ GNCS အနေနဲ့အရေးယူဖြေရှင်းတာမျိုးမရှိသေးဘူးလို့လဲ RCSSF ကပြောပါတယ်ဒီရပိုင်းသွင်းမှာတခြားရှမ်းလက်နက်ကိုင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC နဲ့မြမတပ်မတော်တို့ကြားမှာလည်းသဘောထားသိမ်းမှတ်မှုတွေရှိနေပါတယ်။ရှမ်းပြည်နယ်မိုင်းရှူးမြို့နယ်လွယ်နန်းကျေးရွာနီးဝန်လွယ်လမ်းပိုင်းပြုပြင်ရေးနဲ့ပတ်သက်ပြီးတော့တပ်မတော်ကနေ SSPP တပ်ဖွဲ့ဝင်တွေကိုနေရာဖယ်ရှားပေးဖို့တောင်းဆိုလာလို့နှစ်ဖက်စီရဲ့အသင့်အနေသားမှရှိနေတယ်လို့လည်း SSPP တာဝန်ရှိသူတို့ကပြောပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ဟာ NCA လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့ဝင်လည်းဖြစ်ပါတယ်။မြန်မာအစိုးရအနေနဲ့လာမယ့်ပတ်မှာမြောက်ပိုင်းအဖွဲ့ဝင် UWSC တွားပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့မိုင်းလာတပ်ဖွဲ့တွေနဲ့သွားရောက်တွေ့ဆုံဆွေးနွေးသွားဖို့စီစဉ်နေတယ်လို့ငင်းချိုင်းရေးကော်မရှင်တာဝန်ရှိသူဦးမြင့်စိုးကပြောပါတယ
်။ဒီကြီးကြီးစီစဉ်နေတာဖြစ်ပါတယ်ခင်ဗျ။သွားပြည်နယ်ကြီးလည်းလုပ်ပြရပါတယ်။တတိယတော့ကျွန်တော်မတည့်ရသေးပါဘူး။တွေ့ဆုံမှုပြန်ပြီးနိုင်နေတယ်လို့ကျွန်တော်အမှန်သိပါတယ်
။ငင်းချိုင်းရေးကော်မရှင်အနေနဲ့ဝါနဲ့မိုင်းလာဖွဲ့နဲ့သာတွေ့ဆုံသွားမှာဖြစ်ပြီးမြောက်ပိုင်းတိုင်းဒါလက်နက်ကင်ဖွဲ့တွေရဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ဖွဲ့တွေနဲ့တော့တွေ့ဆုံမှာမဟုတ်ဘူးလို့လည်းသတင်းတွေပေါ်ထွက်နေပါတယ်။ငင်းချမ်းရေးကော်မရှင်အနေနဲ့ဝါနဲ့မိုင်းလာဖွဲ့တွေနဲ့တာတီးခြားတွေ့ဆုံသွားမဲ့အပေါ်မှာမြန်မာနိုင်ငံပင်လုံမျိုးဆက်ကဖက်ဒရယ်သုတေသီတူဖြစ်တဲ့စိုင်းထွန်းအေးကအခုလိုသုံးသပ်ထားပါတယ်
။လက်ရှိ NCU လက်မှတ်မထိုးတဲ့အဖွဲ့တွေမှာဦးဆောင်နေတာကဝါနဲ့မိုင်းလာလို့ပြောရတာ။ဝါနဲ့မိုင်းလာကအင်ရှင်ဖြစ်နေတော့စိတ်ရင်းနဲ့ဖီအားပေးလို့မရတော့ဒါတက်ချူချူခွဲတဲ့ပုံစံမျိုးနဲ့အမှုကြီးနဲ့ချော့တဲ့အပိုင်းနဲ့ချင်းကပ်တာပေါ့။ဒီကောင်ကန်လိုက်လို့ရှိရင်ပြန်ရတယ်အလိုလျောက်အစီထိုးရတဲ့ပါလာမယ်ဆိုတဲ့ပုံစံမျိုးနဲ့ဝါနဲ့မိုင်းလာကိုအမှုကြီးနဲ့ပေါ့ဗျာချော့တဲ့အပိုင်းနဲ့တော့ဒါချင်းကပ်နေတာပေါ့။
လက်ရှိမြန်မာတပ်မတော်နဲ့မြောက်ပိုင်းတိုင်းဒါလက်နက်ကန်ဖွဲ့တွေထဲက KIU ကချင်းလွတ်လပ်ရေးဖွဲ့ DNL စမ်းပလောင်တပ်ဖွဲ့ AA ရခိုင်တပ်မတော်နဲ့ကိုကတပ်ဖွဲ့တို့နဲ့စစ်ရေးတင်းမာနေဆဲလဲဖြစ်ပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်ပြောပြသွားတာပါရှင်။အခုထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းဘက်ကိုလည်းအလှည့်ပေးပါဦးမယ်။ထိုင်းမြန်မာနယ်စပ်အိဒုထဒုက္ခသည်စခန်းထဲမှာခိုးလုံနေသူတွေအတွက်ပေးနေတဲ့ထောက်ပံ့ကူညီမှုတွေစက်တင်ဘာလကစပြီးတော့ရပ်ဆိုင်းသွားတာကြောင့်သူတို့အတွက်ရိတ်ခါထောက်ပံ့နိုင်ရေးကြိုးစားနေတဲ့အကြောင်းဒုက္ခသည်တွေကိုကူညီနေတဲ့အဖွဲ့ဥက္ကဋ္ဌကပြောပါတယ်။ပြည်တွင်းကမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ပြည်ပခါတွေကြောင့်လွန်ခဲ့တဲ့10နှစ်ကျော်ကလေးကအိဒုထဒုက္ခသည်စခန်းထဲမှာခိုးလုံနေထိုင်လာကြတဲ့ကရင်တိုင်းရင်းသား3000ကျော်ရှိနေတာပါ။လစဉ်လိုအပ်တဲ့ဆန်အတွက်နိုင်ငံတကာရောက်ကရင်တိုင်းရင်းသားတွေကကူညီနိုင်ဖို့လဲစ조사နေတဲ့အကြောင်းပြောပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ပဲခူးတိုင်းတောင်ကုန်မြို့အနီးကရင်ညိုတက်မဟာနေနယ်မြေကဒုက္ခသည်တွေဟာထိုင်းမြန်မာနယ်စပ်ကို2006ခုနှစ်ကနေစတင်ပြီးဖက်ပြေးတိမ်းရှောင်လာခဲ့ကြတာပါ။သူတို့တွေဟာအင်ကိုပြန်ရနိုးနဲ့10နှစ်ကျော်ကြာဖပုံခရိုင်တန်လွင်မြစ်အနီးကဣဒုဒ္ဒဒုက္ခသည်စခန်းမှာခိုးလုံနေထိုင်နေကြပါတယ်။သူတို့တွေကိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကစံစီစားဆေးဝါးနဲ့ကျန်းမာရေးကိစ္စတွေကိုအကူအညီပေးကြရမှာ2018ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့အကူအညီတွေဖြတ်တောက်ခံလိုက်ရပြီဖြစ်တာကြောင့်အောက်တိုဘာလအတွက်စားနပ်ရိက္ခာအကူအညီရဖို့အတွက်စူးစမ်းနေတဲ့အကြောင်းဒုက္ခသည်တွေကိုကူညီနေတဲ့အဖွဲ့က ဥက္ကဋ္ဌမမ်းမမ်းမန်းကပြောပြပါတယ်
ဒီပေါ်အနေနဲ့ဆန်အိတ်300လောက်ကတော့ရနိုင်တယ်လို့တော့ကျွန်တော်တို့မျှော်လင့်တာပါเนาะဒါတလားကတော့အိတ်600လောက်တော့ကိုယ်မှာပါเนาะဒီလအတွက်ကတော့ဒီတချို့လက်ကြံကြီးတဲ့ဆန်နဲ့တော့ကျွန်တော်တို့အနည်းဆုံး300လောက်ရမယ်ဆိုရင်တော့ဒီလကိုတော့ကျွန်တော်တို့ဖြတ်လို့ရမယ်ပြီးတော့နိုင်ငံတကာမှာရှိတဲ့ပြည်နယ်ပေါ့เนาะအဲ့မှာအဲ့ဒါဒီကိုတော့သူတို့ဒီကိုတော့ပို့ပြီးတော့မှပါဝင်နိုင်တယ်လို့တော့ကျွန်တော်တို့မျှော်လင့်တယ်
ကရင်ပြည်နယ်အတွင်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားခဲ့ပေမဲ့လည်းစီးရဲရမတည်ငြိမ်မှုတွေရှိနေသေးတဲ့အတွက်ဒုက္ခသည်3000နီးပါးဟာလက်ရှိမှာတော့နေရက်ကိုပြန်မိုးအတွက်အဆင်သင့်မဖြစ်သေးတဲ့အကြောင်းနဲ့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်စရာရှိနေသေးတယ်ဆိုပြီးမမ်းမမ်းမန်းကပြောဆိုထားပါတယ်လက်ရှိနိုင်ငံရေးအခြေအနေအရနေရက်မပြန်နိုင်သေးတဲ့အတွက်အကူအညီတွေလိုအပ်နေတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ
်ဒီနိုင်ငံရေးရဲ့အမှတ်ခံချက်ပြောင်းလဲထိုးပြမှုမရှိသေးတဲ့မိသားပေါ်မှာဆက်လက်ပြီးတော့မှပံ့ပိုးနိုင်အောင်ကြည့်တော့ကျွန်တော်တို့ဆောင်ရွက်ဖို့လည်းပဲဒီမှာဆုံးဖြတ်ထားတယ်ပေါ့လေ
ဒီအပိုင်းတွင်းမှာပဲထိုင်းနိုင်ငံမဲဆောက်မြို့မှာတော့ထိုင်းနိုင်ငံရောက်ကရင်လူမျိုးတွေစုစည်းပြီးရန်ပုံငွေရှာဖွေတဲ့ပွဲလေးကိုလုပ်ခဲ့တဲ့အကြောင်းကိုလည်းပြောပြပါတယ်ဒီချိန်ထဲမှာပဲကရင်ပြည်တွင်းနေဒုက္ခသည်စခန်းတွေရိတ်ခါဖျက်တောက်ခံရတယ်လို့ရှမ်းဒုက္ခသည်6000ကျော်ဟာလည်းရိတ်ခါတွေဖျက်တောက်ခံနေရပြီဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတွေဖြစ်ပြီးဒုက္ခသည်တွေနေရက်ပြောင်းနိုင်တဲ့အခြေအနေရှိနေပြီဆိုပြီးနိုင်ငံတကာကယူဆနေပေမဲ့ဒုက္ခသည်တွေကတော့နေရက်ပြောင်းဖို့အတွက်တွန့်ဆုတ်နေကြဆဲဖြစ်ပါတယ်ဒါအပြင်ထိုင်းမြန်မာနယ်စပ်မှာ UNHCR ရဲ့အစောက်ရှောက်ခံဒုက္ခသည်စခန်းတွေမှာလည်းစားနပ်ရိတ်ခါတွေတဖြည်းဖြည်းဖျက်တောက်ခံနေရပါတယ်ဒုက္ခသည်တွေကိုဆန္ဒလျောက်ဌာနေပြန်သွားရေးအကျိုးဆောင်ဌာနတွေကိုဒုက္ခသည်စခန်းတိုင်းမှာ UNHCR နဲ့ NGO တွေကနိုင်ငံအစိုးရတွေနဲ့ပူးပေါင်းပြီးဖွင့်လှစ်ထားပေမဲ့သိက္ခာန်ရှိတဲ့ဒုက္ခသည်တွေနေရက်ပြည့်ရီအာမခံတဲ့ပတ်သက်လို့ကတော့ဆွေးနွေးတာမျိုးတွေမရှိသေးတဲ့အတွက်နေရက်ပြည့်ရီဟာမရေမယာဖြစ်နေတဲ့အခြေအနေမှာရှိနေပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့လူထုကြံမာရေးဥကြောဆန်သားရဲ့မြမအရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနှာစင်နေကြအာကစားသတင်းလွှာတွေကိုနှာစင်ကြရမှာပါရှင်။အခုဗုဒ္ဓဦးနေညနေပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။အမေရိကန်ပြည်တော်စုမှလူပေါင်း58ယောက်ထက်မနည်းသေဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ရာလက်စ်ဗီဂတ်စ်မြို့ကိုတွားရောက်ဖို့သမ္မတဒေါ်နယ်ထရန့်မကြာခင်ချိန်ပိုင်းကပဲအင်မြူရောကတောက်ခေါက်သွားပါပြီ။တကယ်မှုတွင်ထိခိုက်ဒဏ်ရာရသူတွေအသက်မသေးလွတ်မြောက်လာသူတွေနဲ့တွေ့ဆုံမှုရည်ရွယ်ထားသလိုလူကြုံရေးရတပ်ဖွဲ့ဝင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ကြောင်းသမ္မတကခီးစင်မတိုင်မီမှာပဲပြောဆိုထားတာပါ။ဂီတာဘော်တစ်ခုကတောင်းနေချီရဲ့လူအုပ်ထဲကိုပြစ်ခတ်ခဲ့ပြီးတဲ့နောက်ကိုကိုကိုအဆုံးစီရင်သွားတဲ့တနတ်သမားရဲ့တက်ခတ်မှုကျူးလွန်လာတဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေစုံစမ်းနေစေဖြစ်ပါတယ်။ဟာရီကိန်းမုန်တိုင်းတန်ခံခဲ့ရတဲ့ပေါ်တိုရီကိုကျွန်းကိုမနေ့ကအင်္ဂါနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်သွားရောက်ခဲ့ပြီးမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကိုကြေရှုခဲ့တယ်လို့ကျွန်းကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။တွေ့ဆုံခဲ့တဲ့ခေါင်းဆောင်တွေကတချို့ကတော့ပေါ်တိုရီကိုကျွန်းတဘောကပေးတဲ့တင်းနဲ့ပေါ်အမေရိကန်ဆိုရဲတုံ့ပြန်မှုနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်သူတွေလည်းပါဝင်ခဲ့ကြပါတယ်။စပိန်နိုင်ငံမှာတိကျခွတ်တွေ့ရေးအတွက်တနင်္ဂနွေနေ့ကလူမှုစာနာခရီးဝဲကျင်းပခဲ့တဲ့ကက်တလိုနီးယားဒေသအာဏာပိုင်ကိုစပိန်ပြည်စုထမြဖိလစ်ကပြစ်တင်ရှုတ်ချလိုက်ပါတယ်။စပိန်နိုင်ငံအရှေ့မြောက်ဒေသမှာရဲတပ်ဖွဲ့ရဲ့နှိမ်နင်းနေတဲ့ကြားကပဲလူပေါင်းထောင်နဲ့ချီပြီးလမ်းမော်ထွက်ဆန္ဒပြနေချိန်မှာတိုင်းပြည်မှာညင်ညွတ်ဖို့စပိန်ပြည်ကတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်ကပရိပကတ်ရောင်ကလေးငယ်တွေပါဝင်ဒုက္ခရောက်နေသူလူပေါင်းတန်း2000လောက်တွေအရေးပေါ်အကူအညီဖြင့်ရှေ့လာမဲ့6လအတွင်းဒေါ်လာ434သန်းလိုအကြောင်းကုလသမဂ္ဂကဒီကနေ့ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မှာတကြောပြန်ပေါ်ပေါက်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတွေရပ်တည်ရေးအတွက်အကူအညီတွေတွန်းပင်ပေးဖို့လည်းတိုက်တွန်းထားကြတာပါ။အ
ော်တိုဘာဒ4ရက်ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.